အခုဆွေးနွေးပွဲရနေပြီးတော့စေစိုးကခေါင်းဆောင်ကိုနိုင်ငံတကာခုံရုံးတင်မှုအတွက်ကိုဆုံးဖြတ်ချက်ချတယ်ဆိုတော့ဘလို့အချက်လက်ဒီပေါ်မှာမူတည်ပြီးတော့ဒီဆုံးဖြတ်ချက်ကိုချတာလဲခင်ဗျ။ဟုတ
်ကဲ့အခုဒါပြီးခဲ့တဲ့ပတ်တည်းရောက်မှာပဲပေါ့နော်ဒီလူ့သမဂ္ဂလုံခြုံရေးကောင်စီရဲ့ဖွဲ့ဝင်နိုင်ငံတွေကဆွေးနွေးကြတာရှိပါတယ်။သူတို့တွေကအခုဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်183ရဆိုတာကိုချပြီးတော့မှပြည်ပခစစ်ပွဲတွေကြားထဲမှာအမျိုးသမီးတွေအာဓမ္မပြုခံရမှုတွေအားစားတော့လိမ့်မိုင်းဆိုင်ရာအာဓမ္မမှုတွေကိုဖြစ်ပွားနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအလေးပေးပြီးဆွေးနွေးကြခဲ့ကြတယ်။ဆွေးနွေးပြီးတော့မှဒီနိုင်ငံတကာအစိုးရတွေနဲ့ပေါ့နော်ဒါတွေကိုရပ်တန့်ရပ်ဖို့အတွက်ကိုဒါလုပ်ဖို့အတွက်လိုတယ်။အဲကြောင့်မလို့နောက်ပြီးတော့လုံခြုံရေးကောင်စီနေရာနေဆုံးဖြတ်ချက်ထပ်ချရဲနောက်ဆုံးဖြတ်ချက်အတက်က1888ဆိုပြီးတော့မှအတက်ချပြီးတော့သူရာရှိတရက်ကိုခတ်ပြီးတော့မှလုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဆိုဆိုရဲကိုယ်တိုင်ကနေပြီးတော့မှဒီလိုမျိုးပြုချင်းမှုတွေကိုတည်ရသားနဲ့ဒါကင်းလုပ်ခွင့်ပေးထားတဲ့ကိစ္စတွေကဒါနှစ်ပေါင်းများစွာကြာခဲ့ပြီပေါ့နော်အဲ့ဒါတွေလည်းကျွန်တော်တိုင်းရင်းသားတိုင်းရင်းသူမျိုးသမီးတွေတည်တည်ရလဲ report ဒီစီခံစားတွေထုတ်ပြီးတော့မှကျွန်တော်တို့ဒါလူ့ခွင့်ကော်မရှင်တွေတင်ထားခဲ့တာရှိပါတယ်ဆိုအဲ့ဒီကိစ္စတွေကဘာပဲပြောအခုဆုံးဖြတ်ချက်ချလိုက်တဲ့ကြောင့်မလို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပေါ်တော့လုံပိုင်ခွင့်အရာဒီကိစ္စတွေကိုမဖြေရှင်းဘူးဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့မှတရားခုံရုံးကိုပေါ်တော့ပို့ဖို့အတွက်ကိုတောင်းဆိုလို့ရတယ်ဆိုရက်အချက်ကိုကျမတို့တွေ့ရောကျမတို့ကဒါကိုထောက်ပြပြီးတော့မှမြန်မာနိုင်ငံရဲ့ case ကိုလုံခြုံရေးကောင်စီအနေနဲ့ဒါဒီပို့ချုပ်မှုရေးတန်းရွှေပေါ့နော်စတိကတော့ကိုဒါကိုကင်းလွတ်မှုတွေပြစ်ထားတဲ့ဆက်ပြီးတော့မှပြုခွင့်ပေးထားတယ်ဘာမှတရားရုံးဆောင်ရွက်မှုမပြုသေးဘူးဆိုလို့ရှိရင်တော့ဒီကိစ္စကတော့တကယ်ကို crime against humanity ဖြစ်တယ်လူသားဆန်မှုကိုစန့်ကျင်တဲ့ဒါပြစ်မှုကျူးလွန်မှုတွေဖြစ်ပါတယ်ဆိုတော့မှဒီနိုင်ငံတကာတရားခုံရုံးကိုတင်မိုးအတွက်ကိုတောင်းဆိုတဲ့အနေထားဖြစ်ပါတယ
်အခုကိစ္စကိုဒီနိုင်ငံတကာခုံရုံးကိုတင်တဲ့အခါမှာအခုဒီနိုင်ငံတော်ကအမျိုးသမီးအဖွဲ့တွေကနေပြီးတော့ဦးစီးပြီးတော့တရားလိုလုပ်ပြီးတော့တင်မဲ့သဘောလားခင်ဗျအ
ဓိကကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်ဒီ ICC တရားခုံရုံးကိုဖွဲ့ထားတဲ့ဒီပေါ့နော်ရုံးမစာချုပ်ရဆိုလို့ရှိရင်သူကအဖွဲ့ဝင်နိုင်ငံစာချုပ်အဖွဲ့ဝင်နိုင်ငံတွေတနိုင်ငံငံကနေပြီးတော့မှအာဒီဆွဲလို့ရတယ်။နောက်ပြီးလို့ရှိရင်အဲ ICC တရားရုံးရဲ့ဟိုရှေ့နေကျုပ်ကနေပြီးတော့မှတရားဆွဲဆိုလို့ရတယ်။အဲအဲ့လိုမျိုးရှိတယ်။ဒါပေမဲ့လည်းအကယ်၍မြန်မာမဟုတ်တဲ့အဖွဲ့ဝင်နိုင်ငံမဟုတ်တဲ့မြန်မာနိုင်ငံလိုမျိုးဆူဒန်နိုင်ငံလိုမျိုးပေါ့အဲ့လိုမျိုးမှဖြစ်တယ်ဆိုလို့ရှိရင်တော့အာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပဲပေါ့နော်ဒီစုံစမ်းရေးကော်မရှင်လိုမျိုးပေါ့နော်ဒီဖွဲ့ပြီးတော့မှဒါတကယ်ပဲဖြစ်နေတာကိုတွေ့ရှိရဆိုလို့ရှိရင်တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပဲတင်လို့ရပါတယ်။
ဟုတ်ကဲ့ဒီလိုပေါ့လေဒီအမျိုးသမီးတွေအာဓမ္မကျင့်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ2002ခုနှစ်ကပေါ့လေချမ်းအမျိုးသမီးရအဖွဲ့ရနေပြီးတော့သူတို့အစဉ်ခံစားတစ်ခုတင်ပါလေအဲ့ဒီအစဉ်ခံစားတင်ပြီးတဲ့အချိန်မှာနောက်ပိုင်းမှာပေါ့လေပြည်တွင်းမှာလည်းပဲသူကပြည်တွင်းမှာရှိတဲ့အမျိုးသမီးရအဖွဲ့ရနေပြီးတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကွင်းစင်းစုံစမ်းနေဆိုပြီးတော့ကျွန်တော်တို့ကြားလိုက်မိပါတယ်စုံစမ်းပြီးတဲ့အခါမှာဒီကိစ္စတွေကမဟုတ်ပါဘူးဆိုပြီးတော့လေသူတို့ဘက်ကဖြေရှင်းချက်ထုတ်တာလည်းရှိပါတယ်ခင်ဗျာအကယ်၍များဒီလိုကိစ္စမျိုးတွေလုပ်ခဲ့လို့ရှိရင်ICC နေနေရောလက်ခံမှုအစီအစဉ်ရှိလားမသိခင်ဗျာ
အန္တရာယ်ကြီးရဆိုလည်းအားလုံးသိရတဲ့အတိုင်းပေါ့နော်ဒါကတော့မြန်မာနိုင်ငံမှာအာဏာရနေတဲ့စစ်ဘုတ်ချုပ်တွေရဲ့ဇနီးတွေကနေပြီးတော့မှဒါပြောရလက်ကင်တော့တပွဲဖွဲ့စည်းထားတဲ့ဝက်ဖြစ်တော့တကယ်တမ်းအမျိုးသမီးတွေအတွက်အကြမ်းဖက်ခံနေရတဲ့ကိစ္စတွေကိုဟောတကယ်တိတိယောက်ပေါ့နော်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတာလည်းဒါဟိုအားလုံးသိကြပါတယ်နောက်ဆုံးလည်းပဲအဲ့လိုမျိုးပေါ့နော်တိတိယောက်နဲ့တကယ်ပဲလူတွေ့စစ်ဆေးပြီးကောက်ထားတဲ့ document တွေကတကယ်ပဲခိုင်ပါတယ်အဲ့ဒါတွေကိုအထောက်အကူပြုပြီးတော့မှတရား ICC မှာတကယ်ကိုတရားဆွဲဆိုလို့ရပါတယ
်ဟုတ်ကဲ့အခုလို့ပေါ့လေ ICC ကိုတင်တဲ့အခါမှာမြန်မာနိုင်ငံလိုမျိုးပေါ့လေ ICC ကနေလက်ခံလိုက်တဲ့ဒီနိုင်ငံမျိုးပေါ့ရှိပါလားခင်ဗျာ
ဟုတ်ကဲ့အဲ့ဆူဒန်နိုင်ငံတလို့ရှိရင်ဒါဒီမြန်မာမဟုတ်ဘူးပေါ့နော် ICC မှာအဖွဲ့မဟုတ်ဘူးအာဒါပေမဲ့လည်းခုနကပြောလုံခြုံရေးကောင်စီရဲ့ပါဝါကိုတုံးပြီးတော့မှသူတို့ဆုံးဖြတ်ချက်ချပြီးတော့ဒီဒါဖိုးကိစ္စပေါ့ဆူဒန်နိုင်ငံကိစ္စကိုအဲသူတို့ကနေပြီးတော့မှ ICC ကိုလွှဲလိုက်တယ်လွှဲတဲ့အခါကျတော့အဲအကြောင်းမလို့အခုဒါတာတေးခင်ရပဲပေါ့နော်ဒီဆူဒန်ကနေပြီးတော့လက်ရှိသမ္မတဟိုဘာရှိပေါ့နော်သူ့ကိုဆိုလို့ရှိရင် ICC ကနေပြီးတော့မှဖန်ဝန်းထမ်းထုတ်ခဲ့ပါတယ်
အခုပေါ့လေဒီလိုအခုလိုမျိုးပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီပေါ့ဒီမြန်မာနိုင်ငံကဒီခေါင်းဆောင်ပေါ့လေဗိုလ်ချုပ်ဦးကြီးသန်းရွှေကိုတရားစွဲမယ်ဆိုတဲ့အနေထားမျိုးဟာအခုလက်ရှိပေါ့မြန်မာနိုင်ငံရဲ့အနေထားအရပေါ့လေအမျိုးသားညီညာစီလုပ်နေတဲ့အခြေမျိုးမှာဒီကိစ္စမျိုးပြုလုပ်လို့တင့်တော်ပါမလားဆိုတာရောတော့စဉ်းစားမိပါလားခင်ဗျာ
အဟုတ်ကဲ့ဒီကျမတို့အနေနဲ့မျိုးသားညီညာစီဒီကိုမလို့ကျင်တာမဟုတ်ပါဘူးဒါပေမဲ့တကယ်တမ်းမှာတရားမျှတမှုတစ်ခုကိုမရဘဲနဲ့စစ်မှန်တဲ့မျိုးသားချင်းကြားစီရေးဆိုတာကိုလည်းရမယ်လို့ကျမတို့လည်းလုံးဝမယုံကြည်ပါဘူးအဲဒါကြောင့်မလို့ကျမတို့ကတကယ်ပဲပေါ့နော်ဒီနှစ်ပေါင်းများစွာဒီခံစားနေရတဲ့เนาะပြည်သူလူထုဒုက္ခရေးချုပ်ပေါင်းမှုတွေခံစားနေရတဲ့ပြည်သူလူထုအထူးသဖြင့်ဒီလိုမျိုးခံနေရတဲ့မျိုးသမီးတွေအတွက်ကိုတရားမျှတမှုဆိုရဟာရကိုရရမယ်ဆိုတော့ကျမတို့ ဟိုတစ်ဆိုင်မမှန်ယုံကြည်ခဲ့တာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မလို့ဒီလိုအနေထားမှာဟိုအကယ်၍ကျမတို့ကနေပြီးတော့မှာလာလုံးဝဟို ตั้วราหาปูပြီးတော့မှမှန်ကန်ဆုံးလမ်းကြောင်းဆိုတော့ကျွန်တော်ယုံကြည်တယ်။ဒါကြောင့်မလို့အခုတစ်ဆက်မှတ်တယ်ပဲတကယ်အပြစ်ရှိတဲ့ကျူးလွန်ခဲ့တဲ့တာဝန်ရှိဆုံးဖြစ်တဲ့ဘုံကြီးတန်းရှင်နေနဲ့တကယ်တရားခုံရုံးမှာတကယ်ကိုပဲတရားဆွဆိုပြီးပြပေးတဲ့တယ်ဆိုတော့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်။အဲ့လိုမျိုးတောင်းဆိုခြင်းအပြင်ကျွန်တော်တို့လည်းယုံကြည်တာကသုံးတရားပေါ့နော်နောက်ပ ဒီလိုမျိုးကျူးကျူးမှုတွေကိုရှင်းပြပြီးတော့မှနောက်ဆုံးရက်မယ်ဆိုတာကျွန်တော်တို့အမျှော်လင့်နေအများကြီးထားပါတယ်။
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာအခုလို့ရှင်းပြရတဲ့အတွက်ကြောင့်